မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်မှုတွေတုံ့ပြန်လာတာကြောင့်အရသာထိခိုက်သေဆုံးမှုတွေလည်းတိုးလာနေပါတယ်ဒီလိုအခြေအနေမှာလေကြောင်းရန်ကာကွယ်ရေးနည်းပညာအကူအညီတွေလက်တွေ့ထောက်ပံ့ပေးဖို့အမေရိကန်မြန်မာတက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်ဒီကိစ္စဟာဖြစ်နိုင်ခြေဘလောက်ရှိပါသလဲဆက်သွယ်မေးမြန်းထားတဲ့ကိုငင်းချန်အေးကစူးစီးတင်ပြပေးပါမယ
်လေကြောင်းတိုက်ခိုက်မှုတွေကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ညံလင်းသစ်သူတွေကအဖွဲ့ရဲ့ပတ်တန်းနေရဆိုရင်မြန်မာနိုင်ငံမှာ2024ခုနှစ်ပထမ၄လတာကာလထဲမှာတည်းလေကြောင်းတိုက်ခိုက်မှုဖြစ်စဉ်တရက်ကိုပြန်မြအနည်းဆုံး6ခုရှိနေတာပါ2024ခုနှစ်နှစ်ကုန်ပိုင်းအထိလည်းလေကြောင်းတိုက်ခိုက်မှုတွေကစတိုက်မြင့်တက်နေပြီးမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်နေရာ IIMM ရဲ့စက်တင်ဘာ9ရက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းတဲ့စီရင်ခံစာထဲမှာလည်းမြန်မာနိုင်ငံမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပုံမပြင်းထန်လာနေတယ်လို့ဖော်ပြထားပါတယ်ဒါဟာရပ်သားတွေပေါ်စစ်ရာဇဝတ်မှုတွေကျူးလွန်နေတာဖြစ်လို့အမေရိကန်အစိုးရအနေနဲ့အရေးယူဆောင်ရွက်မှုတွေကိုချက်ချင်းလှုပ်ဆောင်တင်တယ်လို့မြန်မာအမေရိကန်အမျိုးသမီးမှအမိတ်ဖွဲ့ဥက္ကဋ္ဌဒေါက်ခင်တစ်တင်ကဗီဒီယိုကိုအခုလိုပြောပါတယ
်။ရပ်သားပြည်သူကိုဥတည်ပြီးတော့စစ်ရာဇဝတ်မှုတွေကျူးလွန်နေကြတဲ့ကိစ္စကအမတန်လွန်လွန်းလာပါတယ်။သို့တော့ပြည်သူမှကဒီလင်းပြတဲ့အမြတ်အမြတ်ကရှိတဲ့ကိစ္စမဟုတ်တဲ့အခါကျတော့အမတန်ကိုဒုက္ခဆင်းရဲတွေနဲ့တွေ့နေတာကိုကျွန်တော်တို့တွေတွေ့မြင်နေရပါတယ်။ဘာမှအကလည်းကွန်ပျူတာရည်သားဖြစ်ပါတယ်အဲ့တော့ဒါဟိုဆက်လက်ပြီးတော့အာလီဝါနီစနစ်ဆိုတာတို့လင်းစီဖြတ်တောက်ရေးဆိုတာတို့ဒီတကယ်တမ်းကျတော့လူသက်လက်နဲ့လည်းမဟုတ်တဲ့အတွက်သူတို့ရဲ့အခြေခံပေါ့နော်ဟိုတပ်ဖက်ချက်သေးကိုလည်းဘောင်းဝင်ပါတယ
်ဒါပြင်မြန်မာအရေးအမေရိကန်အစိုးရတဲ့မှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့တော်တော်တွေပါတီမီယံလုံးကကိုယ်စားလှယ်တွေပူးပေါင်းထားတဲ့ဘောင်းမောင်းကော့ကတ်စ်အဖွဲ့ကနောက်ဆက်တွဲအဖြစ်2024ခုနှစ်ဇွန်လကုန်မှာတင်သွင်းခဲ့တဲ့ Brave Burma App ဆိုတာလည်းရှိနေပါတယ်ဒါကအရေးယူဆောင်ရွက်မှုတွေကတစ်ဆင့်အမှန်တကယ်တာဝန်ခံမှုရှိစေရည်ရည်ရွယ်တဲ့ဥပဒေကြမ်းဖြစ်ပြီးတော့ဒီထဲမှာလည်းလက်တွေ့ကျတဲ့အရေးယူမှုတွေလုပ်နိုင်တယ်လို့မြန်မာအမေရိကန်ဒီမိုကရေစီမာမိတ်အဖွဲ့ BADA ရဲ့ဥက္ကဋ္ဌဦးညွန်သန်းကထောက်ပြပါတယ
်ဒီ Burma Caucus ကနေပြီးတော့ဆက်နွယ်ပြီးတော့ Brave Burma Act ဆိုပြီးနောက်ထပ် Act လေးတစ်ခုလည်းထွက်လာတာမဆိုးပါဘူးအဲ့မှပြောထားတဲ့ဟာအဓိကတော့အချက်နဲ့ချက်ပါနော်ဒီဗမာပြည်မှာလင်းစီတွေပြတ်တောက်သွားအောင်ကသူ့ထဲဝင်နေတဲ့ fund တွေကိုကျွန်တော်တို့ဖြတ်ပြရမယ်အဓိက MOG တို့မြန်မာ economic မြန်မာစီးပွားရေးဘဏ်တို့နောက် IMF လိုနေရာမျိုးမှာလည်းဗမာပြည်ကပတ်စံချိလို့မရအောင်ကျွန်တော်တို့လောက်ရမယ်ဆိုတာဒါတွေကတော့တကယ်လုံးတင်တဲ့ဟာတွေပါပဲနော်အခုဆိုကျွန်တော်ထိုင်းတို့ကိုစင်ကာပူတို့ဆိုရင်ဒီဗမာနိုင်ငံကခရိုနီတွေအကောင့်နေဆိုတပြည့်နဲ့ပိတ်ကုန်ပြီပေါ့နော်အဲ့ဒါတွေကတော်တော်ကျွန်တော်တို့ welcome ဖြစ်တယ
်ဒီရောက်တဲ့ခက်မှုတွေပတ်သက်ပြီး American နိုင်ငံရဲ့ဌာနကို view ကမေးမြန်းရမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရပ်တန့်မှုတောင်းဆိုထားပြီးရပ်သားပြည်သူတွေကိုအကာအကွယ်ပေးနိုင်ဖို့လက်နက်မဟုတ်တဲ့အကူအညီတွေပေးနိုင်ရေးအမေရိကန်အစိုးရအဖွဲ့အစည်းတွေကြားညှိနှိုင်းဆောင်ရွက်နေတယ်လို့တုံ့ပြန်ပေမဲ့အသေးစိတ်ဘလို့အကူအညီဆိုတာကိုတော့ဖော်ပြမထားပါဘူး။ဦးညွန့်တန်းကတော့နိုင်ငံသားငွေဖျက်တောက်တဲ့နီလန်းနဲ့စစ်ကောင်စီရဲ့လေယာဉ်စီဝယ်ယူနိုင်စွမ်းကိုကန့်သတ်နိုင်မှာဖြစ်ပေမဲ့ရပ်သားတွေရဲ့အသက်ကိုဓာတ်ရိုက်ကယ်တင်နိုင်မဲ့လေကြောင်းရန်ကာကွယ်ရေးကြိုတင်သတိပေးစနစ်တွေဆက်သွယ်ရေးနည်းပညာအကူအညီမျိုးမှာကြအမေရိကန်နေနဲ့လက်တွေ့ကူညီမှုမှာပြိုင်ပွဲလည်းဖြစ်မြန်မာရဲ့ initial ဖြစ်နေတဲ့တရုတ်နိုင်ငံကိုချိနေရတယ်လို့ရှုမြင်ပါတယ
် early warning system လို့ဟာမျိုးကတော့ကျွန်တော်တို့ကအခုဒီ brave burma act မှာလည်းကျွန်တော်တစ်ချောင်းတစ်ချောင်းတွေ့တယ်အဲ့ဒါကတရုတ်နဲ့ရုရှားနဲ့ multilateral ဆွေးနွေးပြီးတော့ဗမာစစ်တပ်ကို pressure လုပ်ဖို့ဆိုတာလေသူအဲ့မှာပါတယ်အဲ့ဒါတော်တော်လေးတဘာဝကြားတယ် american လက်တွေ့တကယ်ကြီးထိရောက်မလုပ်နိုင်တာသူကတရုတ်နဲ့အမေရိကန်ဒီအရှေ့တောင်အာရှနဲ့ဒီ Pacific မှာတကယ်တရက်ကိုပြိုင်နေတော့အခုတရုတ်တချင်နဲ့တော့တွေ့တယ်သူပြောတာအမေရိကန်နဲ့မဆက်ဆံတဲ့လူပြောနေတာဆိုတော့အခုတရုတ်ကလည်းကမ္ဘောဒီးယားမှာအခုရေတပ်တင်မောတွေရောင်းနေတယ်ဆိုတော့သူအဲ့လိုဖြစ်တဲ့အချိန်မှာအမေရိကန်ဒီအာလီဝန်နင်းကိုတရုတ်ကဘယ်လိုမြင်မလဲမသိဘူးတရုတ်လက်မခံရင်သူကမလုပ်မလဲဆိုတော့ဒီကဘေလ်ထဲမှာထည့်လောက်တာနည်းနည်းတရုတ်ကြတော့အာဏာရှင်ဆိုဝုန်းဆိုဒီကတကြဖို့လောက်လောက်ရင်ဟိုကတရားဖို့လောက်လောက်လိုက်မှလည်းကျွန်တော်စိုးရင်ရတယ်လေ
လက်ရှိအမေရိကန်ပြည်အောင်စုမှာချစ်ချနေထိုင်ပြီးမြန်မာအရေးလှုပ်ဆော်နေသူတူဖြစ်တဲ့ဦးကိုကိုလေးကတော့အတီးပြုတ်ထားပြီးဖြစ်တဲ့ Burma App အောက်က Facebook ရေးယူမှာဟာခွက်တချို့ရှိနေသေးတယ်လို့ယူဆပါတယ်
။နောက်ပြီးတော့သူက sanction က selective sanction ဒီ MOGE မှာ run နေတဲ့ officer တွေကိုသူကတတ်ခဲ့ထားပြီး by name နဲ့ company နဲ့သူကအဲ့ဒါကိုသူအရေးယူဆောင်ရွက်မှုတွေလုပ်တယ်။ငွေရေးကြီးလို့ပါလုပ်တယ်။တော်တော်လေးကိုထိရောက်တယ်။သို့တော့အသက်ထွက်မသွားဘူး။အဲ့လိုအသက်မထွက်သွားရတဲ့အကြောင်းရင်းက MOGE ကိုတိုက်ရိုက် absolute sanction လုပ်ပါတယ်ဆိုတာမျိုးမလုပ်လိုက်တဲ့အတွက်ကြောင့်လူဖိုလေးဖြစ်ပြီးတော့တွေးဆငွေဖြတ်တောက်ရမထိရောက်ဖြစ်နေတာပေါ့
အလားတည်းစကောင်စီထိန်းချုပ်ထားတဲ့အစိုးရသတင်းစာတွေမှာတော့ စက်တင်ဘာ17ရက်နေ့12ရက်နေ့ကရေးသားချက်တွေမှာရက်သားတွေပေါ်ကျူးလွန်မှုတွေကိုမမမကန်ဆွဆွဲချက်တွေဖြင့်တုံ့ပြန်ထားသလိုလက်တလုံးလေကြောင်းတက်ခတ်မှုတွေနဲ့ပတ်သက်ပြီး VOE ကိုဖြေကြားချက်ထဲမှာလည်းပြည်သူတွေကိုကာကွယ်ပေးဖို့တိကျမှုရှိမှသာတိုက်ခိုက်တယ်ဆိုပြီးကာကွယ်ပြောဆိုထားပါတယ်ခင်ဗျာ